ပါကစ္စတန်နိုင်ငံမှာဆယ်စုနှစ်များစွာအတွင်းအဆိုးဆုံးရေကြီးမှုမှာဒုက္ခရောက်နေကြသူတွေကြားကုသရောဂါတွေပြန့်နှံ့ဖြစ်ပွားနေလို့ရေဘေးဒုက္ခတွေအတွက်နောက်ထပ်အန္တရာယ်နဲ့ရင်ဆိုင်ကြရတယ်လို့ကုညီကယ်ဆယ်ရေးတာဝန်ရှိသူတွေကပြောပါတယ်။တောက်သုံးရေရှားပါမှုနဲ့မိလာပြဿနာတွေကြောင့်အစာအိမ်ထုတ်ခွေးရောဂါ၊ဝမ်းပြက်ဝမ်းလျှော်ရောဂါနဲ့ရေပြားရောဂါဖြစ်သူတွေပြန့်နှံ့နေတယ်လို့တာဝန်ရှိသူတွေကဒီကနေ့တောက်ချန်နေမှာပြောပါတယ်လွန်ခဲ့တဲ့သတင်းနှစ်ပတ်ကစပြီးရေကြီးမှုကြောင့်သေဆုံးသူ 1,600 ကျော်ရှိနေပြီးဒီအရေအတွက်ဟာရေကတဆင့်ကူးဆက်တဲ့ရောဂါတွေကြောင့်သေဆုံးသူတွေပိုများလာနိုင်တယ်လို့ကုညီကယ်ဆယ်ရေးဝန်ထမ်းတွေကပြောပါတယ်။တိုင်ပြည်နေရာအနှံ့အပြားမှာလည်းဒီကနေ့မိုးတွေထွက်ရဖို့အလားအလာရှိနေတယ်လို့ဆိုပါတယ်။ကယ်ဆယ်ရေးလုပ်ငန်းဆိုင်ရာဒီကိုဆွေးနွေးဖို့အတွက်ကုလသမဂ္ဂအတွင်းမှချုပ်မစ္စတာဘန်ကီမွန်းလဲပါကစ္စတန်နိုင်ငံကိုစနေနေ့မှာရောက်လာလိမ့်မယ်လို့ပါကစ္စတန်နိုင်ငံရဲ့ဝန်ကြီးဌာနကပြောပါတယ်။ရေဘေးဒုက္ခသည်တွေအတွက်အရေးပေါ်လိုအပ်တဲ့ဆန္ဒရေးခါနေရာထိုင်ခင်းနဲ့တောက်သုံးရေတွေကူညီထောက်ပံ့ဖို့ကုလသမဂ္ဂကနိုင်ငံတကာကိုဒေါ်လာသန်းပေါင်း460အကူအညီတောင်းခံထားပါတယ်။ပါကစ္စတန်နိုင်ငံသား၄ပုံတစ်ပုံဟာဒီရေကြီးတဲ့တံကိုခံနေကြရတယ်လို့ကုလသမဂ္ဂပြောခွင့်ရပုဂ္ဂိုလ်မော်ရီစီယိုဂျူလီယာနိုကပြောပါတယ်ရှေ့သတင်းပတ်အတွင်းမှာတော့အရေးကြီးတဲ့တန်ခံနေရတဲ့ဒေသတွေကိုအမေရိကန်အထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီဥက္ကဋ္ဌဂျွန်ကယ်ရီတွားရောက်လည်ပတ်မယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကပြောပါတယ်